တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဒီကနေ့တောက်ကြာနေမှာနောက်ထပ်121ယောက်သေဆုံးသွားတဲ့အတွက်စုစုပေါင်းသေဆုံးသူ1400နီးပါးရှိသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ကပြောပါတယ်။ပိုးကူးဆက်နေတယ်လို့အတည်ပြုသူကလည်းနောက်ထပ်5090ရှိတယ်လို့ပြောပါတယ်။လူနာတွေကိုကူးသပေးနေတဲ့ဆေးဝင်တန်း1900ကျော်မှလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်ခဲ့ပြီးတော့သေဆုံးသွားသူကတော့6ယောက်ရှိတယ်လို့ကျန်းမာရေးကော်မရှင်ဒုတိယဝန်ကြီးကျန်တီဆင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။တရုတ်နိုင်ငံမှာပိုးကူးဆက်နေသူ6400နီးပါးအပါအဝင်တကမ္ဘာလုံးမှာစုစုပေါင်းကူးဆက်နေသူ6000ခွဲလောက်ရှိနေပါတယ်။တရုတ်နိုင်ငံမှာကူးဆက်သူအရေအတွက်တိုးလာတာဟာရောဂါပိုးကိုစစ်ဆေးတဲ့နေရာမှာကြဲကြဲပြန့်ပြန့်လှုပ်လာတာကြောင့်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ပြောခွင့်ရသူကပြောပြီးတော့တရုတ်နိုင်ငံအနေနဲ့စစ်ဆေးတဲ့နီးသက်တွေနဲ့ပတ်သက်လို့နောက်ထပ်ရှင်းလင်းပြဖို့လည်းတိုက်တွန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ပိုးကူးဆက်တယ်လို့အတည်ပြုနိုင်သူ15ယောက်ရှိသွားပြီလို့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကကြေညာပြီးနေတော့ကကြေညာပါတယ်။အခုနောက်ဆုံးပိုးကူးဆက်တယ်လို့တွေးရှိသူဟာအမေရိကန်နိုင်ငံခြားရေးဌာနကစီစဉ်ပေးတဲ့လေယာဉ်နဲ့တရုတ်နိုင်ငံကနေ Texas ပြည်နယ်ထဲက San Antonio လေးတပ်အခြေစိုက်စခန်းကို February 9ရက်နေ့တုန်းကရောက်ရှိပြီးတီးကြားခွဲစောင့်ကြည့်ခံထားရသူတွေကဖြစ်ပါတယ်။အခုသူ့ကိုအနာကဆေးရုံတစ်ခုမှကုသပေးနေပါတယ်။ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပထမဆုံးသေဆုံးသူအဖြစ်အမျိုးသမီးတစ်ယောက်သေဆုံးသွားတယ်လို့ဝန်ကြီးချုပ်ရှင်ဆိုအာဘေးကဒီကနေ့အတည်ပြုပြောပါတယ်။တရုတ်နိုင်ငံကိုသွားခဲ့သူမဟုတ်တယ်လို့ဝူဟန်မြို့ကလူတွေနဲ့ထိတွေ့မှုလည်းမရှိတဲ့အသက်၈၀အရွယ်အမျိုးသမီးကြီးဘလို့ပိုးကူးဆက်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်။